ခုချိန်ဟာမိုးစဘာစပေါ်ကစားအချိန်ဖြစ်ပြီးထူးထူးခြားခြားစဘာစည်းတွေကျဆင်းနေတဲ့အချိန်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တချို့ကစဘာတင်းတရာကိုကြက်3သိန်းခွဲလောက်ရှိရာကနေအခုရက်ပိုင်း4သိန်းနီးပါးအထိတက်လာခဲ့ပေမဲ့လည်းဒီဈေးနှုန်းဟာလယ်သမားတွေအတွက်တွက်ချေကြိုက်တဲ့ဈေးနှုန်းတော့မဟုတ်သေးပါဘူး။ဒါ့အပြင်စဘာပေါ်တဲ့အချိန်မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးဒေါ်လာဈေးတွေတက်ကုန်ဈေးနှုန်းတွေတက်နေတာကလည်းလယ်သမားတွေကိုဝန်ထုတ်ဝန်ပိုးဖြစ်စေပြန်ပါတယ်။တလောက်လားဆိုတော့မကသေးပါဘူး။စဘာအထွက်နှုံးကလည်းကြနေပါတယ်။မွေးဘူးဟာကင်းမောက်ဆိုသလိုစဘာရင့်မဲ့ပြီးရှေးသိမ့်မှုနီးလာခြင်းနေရာဒေသအတော်များများမှာမိုးရွာသွန်းခဲ့တာကြောင့်တလင်းထဲမှာရေရှိနေပြီးဒီတိုင်းတမယိုးကြနေနဲ့ရေသိမ့်ချွေလေးလို့မရပြန်ပါဘူး။အချောက်ခံဆက်တွေအသုံးပြုရတာမို့ကုန်ကြစည်ကိုထတ်တိုးစေပါတယ်။ချုပ်ပြီးပြောရရင်လယ်သမားတွေရဲ့အခြေအနေဟာစိုက်ပျိုးစည်တွေမြင့်တက်လာသလောက်စဘာပေါ်တဲ့အချိန်တင့်တင့်တဲ့ဈေးနှုန်းမရပဲအရှုံးနဲ့တောင်ရင်ဆိုင်ရမယ့်အနေအထားရောက်နေတာတွေ့ရပါတယ်။လယ်သမားတွေရဲ့ပြပြချက်အရအခုနှစ်မှာစဘာတင့်တရာအတွက်စိုက်ပျိုးမှုကုန်ကျစရိတ်ကျက်၄သိန်းနီးပါးလောက်ရှိတာမို့လက်ရှိစဘာတင့်တရာရောင်းလို့ကျက်၄သိန်းစီရရင်တောင်ငွေရင်းလောက်ပဲပြန်ရပြီးလောအခဆုံးရှုံးရပါဦးမယ်။ဒီအတွက်အစိုးရကြီးကချီးထားတဲ့စိုက်ပျိုးစရိတ်ချင်းငွေပြန်ဆက်ရေးကလည်းမတိကျနိုင်တော့ပါဘူး။ပြောရရင်မြန်မာနိုင်ငံကလယ်သမားတွေကြုံနေရတဲ့အခုအခက်အခဲပြဿနာဟာတိုင်းပြည်အတွက်အတော်လေးကိုအရေးကြီးတဲ့ပြဿနာတရလို့ပြောနိုင်ပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကလယ်သမားတွေအခုကြုံနေရတဲ့အခက်အခဲပြဿနာကိုဖြေရှင်းပေးနိုင်ရေးဒုတိယသမ္မတဘန်တီယူကိုရိုင်ဦးဆောင်တဲ့အစည်းအဝေးတရကျင်းပခဲ့ပါသေးတယ်။လယ်သမားတွေအခုကြုံနေရတဲ့အခက်အခဲပြဿနာဘလောက်ကြီးနေသလဲဘလို့ဖြေရှင်းရနိုင်မလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ပြောရရင်လယ်သမားတွေအခုလိုပြဿနာပေါ်နေတာဟာတစ်နှစ်လည်းမဟုတ်နှစ်နှစ်လည်းမဟုတ်နှစ်ပေါင်းများစွာရှိနေပါပြီ။ခေတ်ဆက်ဆက်အစိုးရတွေဖြည့်ရှင်းပေးမသွားတဲ့ပြည်လဲအောင်ဖြည့်ရှင်းမပေးနိုင်တဲ့ပြဿနာပဲဖြစ်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာစဘာဆိုင်ရာသီဆိုတာရှိပါတယ်။စဘာပေါ်ချိန်ဆိုတာရှိပါတယ်။စဘာပေါ်ချိန်ဆိုနေရာအနှံ့မှာစဘာတွေတပြိုင်တည်းဈေးကွက်ထဲရောက်လာတာပါ။ပုံမှန်ဈေးကွက်သဘောအရာကုန်ပစ္စည်းတွေတစ်ချိန်တည်းတစ်ပြိုင်တည်းဈေးကွက်ထဲရောက်ပြီးဆိုဈေးကြတာပါပဲ။ဒီကြားထဲဈေးကွက်ကပြတ်နေရင်အခြေအနေပိုဆိုးတတ်ပါလေ။မြန်မာလယ်သမားတွေကြုံနေရတာအဲ့ဒီလိုဒုက္ခမျိုးပါ။ဒီပြဿနာဟာအလွန်အရေးကြီးတဲ့ပြဿနာလည်းဖြစ်နိုင်ငံအထက်လူဦးရေရဲ့တမူးဝမ်းကြောင်းလည်းဖြစ်တာမို့ဒီပြဿနာဖြေရှင်းလို့မပြေလည်မချင်းလယ်သမားတွေရဲ့ဘဝတာယာဝါပြောဖွံ့ဖြိုးတိုးတက်ရေးဆိုတာမဖြစ်နိုင်ပါဘူး။အိန္ဒိယနိုင်ငံတွေမှာတော့ဒီပြဿနာကိုအစိုးရကကြားဝင်ဖြည့်ရှင်းပေးလေရှိပါတယ်။တချို့နိုင်ငံတွေမှာအစိုးရဟာစဘာပေါ်ချိန်ဖြစ်ပေါ်လာမဲ့တွက်ချေကြိုက်ဈေးနှုန်းတခုတတ်မှတ်ပြီးလယ်သမားတွေကိုငွေထုတ်ချပါတယ်။စဘာပေါ်ချိန်ကြရင်လယ်သမားဟာဈေးကျမှာမပူရပါဘူး။အစိုးရကဝယ်ယူတိုးလောင်ပေးပြီးလိုအပ်တဲ့အချိန်လိုအပ်တဲ့နေရာကိုထုတ်ရောင်းပေးတဲ့နည်းကျင့်သုံးပါတယ်။ဒီလိုလုပ်နိုင်ဖို့အတွက်အစိုးရဟာငွေလုံးငွေရင်းအသုံးပြုနိုင်ဖို့လိုသလိုစဘာတွေအချောက်ခံအည်အသွေးမပြတ်တူလောင်နိုင်မဲ့ဂူတောင်လဲအများကြီးတိစောက်ထားဖို့လိုအပ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာအစိုးရကအဲ့လိုဆွတ်ဖက်ပေးနိုင်မဲ့အခြေအနေမမြင်သေးပါဘူး။လက်ရှိတော့အစိုးရဟာကုန်တွေနဲ့ညှိနှိုင်းပြီးဆန်စဘာဝယ်ယူရေးကိစ္စဆောင်ရွက်နေပါပြီ။တချို့ကုမ္ပဏီတွေပြည်ပပို့နိုင်ရေးဆောင်ရွက်နေကြပါပြီ။ဒါပြင်အရေးပေါ်အခြေအနေဖြစ်စဘာကိုဆန်အဖြစ်မကြိတ်ခွဲဘဲစဘာအတိုင်းယာယီအချိန်ကာလတစ်ခုနိုင်ငံသားတင်ပို့ခွင့်ပြုဖို့လဲခွင့်ပြုထားပါပြီ။လက်တွေ့ဘလောက်အောင်မြင်မလဲမပြောနိုင်သေးပါဘူး။တကယ်တော့မြန်မာနိုင်ငံကလယ်သမားတွေနှစ်စဉ်နှစ်တိုင်းကြုံနေရတဲ့ပြဿနာကိုစီမီတို့နဲ့ကုလို့မရနိုင်ပါဘူး။စိုက်ပျိုးစည်ချင်းငွေကိုအရင်ကထက်ပိုပြီးထုတ်ပေးတာလောက်နဲ့လဲမလုံလောက်ပါဘူး။စဘာစပြီးစိုက်ပျိုးချိန်ကစစဘာပေါ်စဘာကြိတ်ခွဲဆန်ရောင်းချိန်အထိလယ်သမားတွေထိုက်တဲ့အကျိုးခံစားခွင့်ရအောင်အစိုးရကနေရာတိုင်းအဆင့်တိုင်းကနေပါဝင်ကူညီရမှာဖြစ်ပါတယ်။ဒီကိစ္စဆန်တင်ဖို့ရောင်းချနေတဲ့အင်အားကြီးကုမ္ပဏီတွေရဲ့အကူအညီယူပြီးလဲလှုပ်ဆောင်ရမှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံကလယ်သမားတွေဟာတဧကစဘာတင်း80ကနေ100ဝန်းကျင်လောက်ပဲထွက်ပါတယ်။အိန္ဒိယထိုင်းဗီယက်နမ်ကအထွက်နှုန်းနဲ့နှိုင်းယှဉ်ရင်အလွန်နှဲပါတယ်။ဒီအတွက်အစိုးရနဲ့ဆန်ကုန်သည်ကြီးတွေဟာလယ်သမားတွေစဘာမျိုးကောင်းမျိုးတန်တွေရအောင်ကောက်မွန်တဲ့စိုက်ပျိုးနည်းစနစ်တွေနဲ့စိုက်ပျိုးဓာတ်လောက်အကူအညီပေးဖို့လိုအပ်ပါတယ်။ ဒါပြင်လယ်သမားတွေကိုဖိစီးတဲ့ပြဿနာတစ်ခုကတင့်တင့်မြတ်တဲ့ဈေးနှုန်းနဲ့မြေစီးဩဇာတွေဝယ်ယူအသုံးပြုနိုင်ရေးပါလက်ရှိလယ်သမားအများစုဟာအစင်တိုင်းမီသလားမမီဘူးလားမသိနိုင်တဲ့မြေစီးဩဇာတွေကိုပဲဈေးကြီးပေးဝယ်ယူသုံးနေကြရပါတယ်ဒါဟာမလိုလားအပဲနဲ့လယ်သမားတွေကိုစိုက်ပျိုးစိတ်ကြီးမြင့်စေသလိုအထွက်နှုန်းကိုလည်းမသေးချာမရေရာဖြစ်စေပါတယ်လယ်သမားတွေရောကုန်သည်တွေအတက်ပါအစိုးရကဝင်ပြီးကူညီတဲ့အရေးကိစ္စကြီးတစ်ခုကတော့ဈေးကွက်ရှာဖွေရေးပါလက်ရှိပြည်တွင်းမှာစံဈေးစဘာစီကျနေရတာဟာပုံမှန်တင်ပို့နေကြတရုတ်နယ်ဆက်ကိုမတင်ပို့နိုင်တာတချို့ကုန်သည်တွေလက်ထဲမှာစံလက်ကျန်တွေစုပုံနေတာနိုင်ငံတကာမှာလည်းစံဈေးနှုန်းတွေကျနေတာပြည်တွင်းမှာလည်းစဘာအစ်တွေထွက်လာတာစတဲ့အကြောင်းအချက်အားလုံးတိုက်ဆိုင်နေလို့လည်းဖြစ်ပါတယ်ဒီပြဿနာတွေကိုကြော်လွှားနိုင်ဖို့အတွက်အစိုးရဟာဈေးကွက်ကိုအမြဲတမ်းလေ့လာနေပြီးလိုအပ်တာနဲ့ဈာဝင်ကူညီဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒီလိုကိစ္စမျိုးတွေကိုရေရှည်ဖြည့်ရှင်းပေးမှသာလျှင်လယ်သမားတွေနှစ်စဉ်ကြုံနေရတဲ့အဆိုးကျတဲ့နေရာတွေကနေထွက်နိုင်မှာဖြစ်ကြောင်းပါခင်ဗျာ။